ရွန်ဂျာရီပေါ်လူမျိုးသုံးတပ်ဖြတ်တယ်ဆိုပြီးကမ္ဘာနိုင်ငံကဆွဲဆိုခဲ့တဲ့အမှုနဲ့ပတ်သက်လို့နမရိုင်ကရဲ့ကောက်ွက်ချက်ကိုပြည်ပဆိုင်ရာတရားရုံး ICJ ကဇူလိုင်22ရက်နေ့မှာအဆုံးဖြတ်ပေးမှာဖြစ်ကြောင်းမနေ့က ICJ ကသတင်းထုတ်ပြန်လိုက်ပါတယ်။စစ်ကောင်စီရဲ့ပြည်ပဆိုင်ရာဆက်ဆံရေးဝန်ကြီးဦးကိုကိုလိုက်ဦးဆောင်ပြီးတက်ရောက်မယ်လို့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စော်မင်းထွန်းက VOA ကိုအခုလိုပြောပါတယ
်။ဇင်နဝတိုင်းကျွန်တော်ဦးဆောင်ခဲ့တဲ့ဝန်ကြီးလက်ပါဖြစ်တဲ့ဦးကိုကိုလိုက်ရဲ့ဒေါက်တာပေသာဦးရဲ့သွားရောက်ဆက်ရောက်ပြီးနားထောင်ပါမယ်။ဂမ်ဘီယာနိုင်ငံအင်းနာဆက်ရိုက်နေတာလည်းမဟုတ်ဘူး။မျက်နှာလည်းမဟုတ်ဘူးကျွန်တော်တို့ကဒီအနေပတ်သက်ပြီးတရားစီရင်ခံရရှိဘူးဆိုတဲ့ဟာကိုကျွန်တော်တို့ကဥပဒေကြောင်းရတာကတရားရုံးမှာသူကသင်ကြားနေတာရှိပါတယ်။အဲခုနကတော့တရားစီရင်ခံရရှိဘူးဆိုတဲ့ဟာပေါ်မှာတက်နေတယ်။ဒုတိယချက်ကတော့ ICJ နိုင်ငံတကာဥပဒေမှာသူဒီအဓိကဟောနော်ဆုံးဖြတ်ပြရတဲ့အဖွဲ့အစည်းဖြစ်တယ်အဲ့ဒီပေါ်မှာကျွန်တော်အနေနဲ့ဒီ ICJ နေတဲ့ဒီနိုင်ငံကဥပဒေရေးရှင်လုံးတွေပေါ်မှာဒါလိုက်လာပြီးတော့ကြာဆုံးဖြတ်သွားမယ်လို့ပဲကျွန်တော်ပြောနေပါတယ
်။ဇူလိုင်က22ရက်တောက်ချာနေနေ့လဲ3နာရီအချိန်မှာတရားရုံးရဲ့ဆုံးဖြတ်ချက်ကိုတရားရုံးဥက္ကဋ္ဌတရားသူကြီးဂျုံဒေါ်နိုရှူကဖတ်ကြားမှာဖြစ်ပြီးတရားရုံးအဖွဲ့တရားသူကြီးတွေနဲ့တရားရင်ဆိုင်နေရတဲ့တိုင်းပြည်တွေကကိုယ်စားလှယ်တွေသာတရားရုံးမှာလူကိုယ်တိုင်ရှိကြမှာဖြစ်ပါတယ်။မီဒီယာနဲ့အများပြည်သူကအွန်လိုင်းကနေကြည့်ရှုနိုင်တယ်လို့ ICJ ကထုတ်ပြန်ချက်မှာပြောပါတယ်။ရွန်ဂျာလေးပေါ်ဆက်ဆံပြမှုဒါတွေဟာမြန်မာနိုင်ငံကပါဝင်လက်မှတ်ရေးထိုးထားတဲ့လူမျိုးသုံးသပ်ဖြတ်မှုတာစီရေးဆိုင်ရာနိုင်ငံကစာချုပ်ကိုမြန်မာကချိုးဖောက်ခဲ့တာဖြစ်ပြီးဂမ်ဘီယာက ICJ အပြည်ပြည်ဆိုင်ရာတရားရုံးကိုဥတိုက်လျှောက်ထားဆွဲဆိုခဲ့တာပါ။လူမျိုးသုံးသပ်ဖြတ်မှုဆိုင်ရာနိုင်ငံတကာသဘောတူညီချက်မှာမြန်မာဘက်ကချွင်းချက်ထားပြီးလက်မှတ်ထိုးခဲ့တဲ့အပြင်ကမ္ဘာနိုင်ငံရဲ့မြန်မာကြားမှာတိုက်ရိုက်အငင်းပွားတာမရှိတဲ့အတွက်ခုလိုဆွဲဆိုတာကအကျုံးဝင်မှုလို့မြန်မာနိုင်ငံကကောက်ွက်ခဲ့တာဖြစ်ပါတယ်။ဒီကောက်ွက်ချက်ပေါ် ICJ ကဆုံးဖြတ်ပေးမှာပါ။